မြန်မာအစိုးရကနေပြည်ပရောက်အမိမဲဆင်းနေတဲ့ကတချို့ကိုပယ်ဖြတ်တဲ့ကိစ္စပြည်ပရောက်နိုင်ငံရေးသမားတချို့ပြည်တော်ပြန်ကြတဲ့ကိစ္စကိုတိုင်ရောပြန်ဖို့ရှိမရှိဆိုတဲ့အကြောင်းအရာပတ်သက်ပြီးဝါရှင်တန် DC မြို့တော်မှာရှိနေတဲ့အဝေးရောက်ပြောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရဝန်ကြီးချုပ်ဦးစိန်ဝင်းနဲ့ကျွန်တော်တွေ့ဆုံမေးမြန်းထားပါတယ်
။ကျွန်တော်တို့အယူအဆကနာဖအစိုးရလက်ထက်နာဖနော်အာဏာပိုင်တွေလက်ထက်ကဒီအမိမဲစည်းရင်းကိုပြုစုခဲ့တာ။အဲ့ဒါကိုဖျက်တယ်။ဒါဟို National Reconciliation အမျိုးသားပြန်လည်တည်မြိုင်ရေးအတွက်ဒါလုပ်ပေးတယ်ဆိုရင်တော့ဒါကောင်းတဲ့လုပ်ရက်ကြိုးဆိုကြရမှာပေါ့နော်။ဒါမလို့အခုကျွန်တော်တို့တွေ့ရတော့2000ပဲရှိသေးတယ်။ကျန်တဲ့4000ကကျန်သေးတယ်
။ဟုတ်ကဲ့။
ဆိုတော့ဒီ4000ကိုလည်းမြန်မြန်ဖျက်ပြစ်ဖျက်ပေးဖို့ပေါ့ဗျာ။
အဲ့တော့ပထမဆုံးအနေနဲ့ကဒီစင်းမှာပဲဖျက်ပေးတဲ့စင်းမှာဦးစိန်ဝင်းရဲ့နာမည်ပါပါလာပြီဆိုတော့ဆရာအနေနဲ့ပြန်ဖို့ရောအခုအစီအစဉ်ရှိလား
။အခုတော့အစီအစဉ်မရှိသေးဘူးပေါ့ဗျာ။နော်။
ဘလို့အကြောင်းတွေကြောင့်လက်တွေ့အခုလောလောဆယ်အစီအစဉ်ရှိသေးလားအထူးသဖြင့်ဆရာတို့အနေနဲ့ကအခုလောလောဆယ်ကဒီပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်အနေနဲ့မြန်မာပြည်ကိုပြန်လို့ရပါမလား
အဲ့ဒါကတော့ကျွန်တော်အစိုးရကျွန်တော်ပြောပါတယ်ဟိုးရင်တွေကတော့တော်တော်ကြာတဲ့အဒီအဖွဲ့ကိုဖျက်မယ်ဆိုကျွန်တော်တို့ပြောထားတာပဲနော်ဖျက်ဖို့အတွက်ကလည်းကျွန်တော်တို့ဒီနော်ကျွန်တော်တို့ဘာခေါ်လဲဒီ1990ရွေးကောက်ပွဲကနေပြီးနော်အနိုင်ရတဲ့ဒီပြည်သူ့လွှတ်တော်တွေအဖွဲ့နဲ့ကျွန်တော်တို့စိတ်ဆက်နေဆိုတော့ပေါ့နော်စကားပြောနေတယ်ပေါ့နော်ဒါဖျက်ဖျက်မှာပဲနော်ဖျက်ဖို့ကတော့တေချာလောက်ရှိပါတယ်နော်အဲ့တော့ဒါကြီးကိုကင်ပြီးပြန်ဖို့ဆိုတော့ကျွန်တော်လည်းမမြင်ပါဘူးနော်ဟု
တ်ကဲ့ဒါပေမဲ့အခုဟိုပြန်သွားတဲ့ဟိုအခုသုံးစကားနဲ့ပြောရင်တော့ပြည်တော်ပြန်နေပေါ့နော
်
ဒီအပြင်ဘက်မှာနိုင်ငံရေးတွေထင်းထင်းရှားရှားလုပ်ခဲ့သူရှိသလိုတခြားလှုပ်ရှားမှုအသီးသီးမှာနေရာယူပြီးလောက်ခံခဲ့တဲ့လူတွေပြန်သွားကြတာရှိပါတယ်ဒါပေမဲ့ပြည်ရင်းမှာကြားနေရတဲ့တချို့သတင်းပုံစံတွေအများဆိုလို့ရှိရင်ပြီးခဲ့တဲ့24နှစ်တာကာလအတွင်းဆုံးရှုံးခဲ့ရတာတွေရှေ့ကြခဲ့ရတာတွေဟာပြည်ပမှာနိုင်ငံရေးလှုပ်ဆောင်နေခဲ့တဲ့သူတွေရဲ့ချုပ်ရဲမှုကြောင့်သဘောမျိုးပေါ့နော်ပြစ်တင်တဲ့ပုံစံလေးတွေကြားနေရပါတယ်ဒါနဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုတုံ့ပြန်နေလဲ
အဲ့ဒါတော့ကျွန်တော်အနေနဲ့တော့လုံးဝမှန်တယ်လို့တော့ပြောလို့မရပါဘူးเนาะပြည်တွင်းမှာပြည်တွင်းပြဿနာတွေရှိပါတယ်ကျွန်တော်နှစ်ဖိနှိပ်မှုတွေပါတယ်ဒါပြည်ပတဲ့အများကြီးဆိုးပါတယ်ဒါကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ပြည်ပမှာလည်းပြည်ပပြဿနာတွေကအများကြီးရှိတယ်เนาะအများကြီးရှိပါတယ်ကျွန်တော်တို့ဟုတ်လားဟိုတချို့ဟာတွေကပြင်လို့ရတယ်တချို့ဟာတွေပြင်လို့မရတဲ့ပြဿနာတွေကျွန်တော်တို့အများကြီးနဲ့ကြုံရပါတယ်ကျွန်တော်တို့ဒီဘက်ကဟုတ်လားဒီအခက်ခဲတွေရှိတယ်နော်ပြည်တွင်းက expectation ပေါ့နော်မျှော်လင့်ချက်နဲ့မကိုက်တာတွေလည်းရှိရှင်ရှိမှာ哦ဒါမလို့လုံးဝမဟုတ်ဘူးဆိုတာတော့မဟုတ်ပါဘူးဒီပြပကလှုပ်တဲ့အာနဲ့ပြည်တွင်းလှုပ်တာနဲ့ဆက်ဆက်ပြီးတော့တွန်းအားပေးကြရတာပါပဲ
အဲ့တော့ဒီပြီးခဲ့တဲ့နှစ်20ကာလအတွင်းဒီပြပလှုပ်ရှားမှုရဲ့အဓိကအခမ်းကဏ္ဍကဘာလို့ဆိုချင်တယ်လဲ
အဓိကအခမ်းကဏ္ဍကတော့ပြည်တွင်းနဲ့ပေါင်းပြီးတော့ပေါင်းတယ်ဆိုတာပြည်တွင်းကိုကျွန်တော်တို့ကြည့်ပြီးတော့ဗောနော်ပြည်တွင်းအတန်တွေကိုเนาะကျွန်တော်တို့ပြည်ပမှာဖြန့်ချိပေးကြတယ်နိုင်ငံတကာမှာဗမာပြည်အကြောင်းကိုပို၍ပို၍သိအောင်ဗောရအခုတော့အကုန်လုံးသိပြီဗောရเนาะဒါတော့ဆန်းစုကြည်တို့ဟုတ်လားဆူရကလေးကဒါပြန်သွားပါပြီတော်တော်လည်းပဲပို့ပြီးတော့တိတိကျကျသိအောင်ဗောရဖြန့်ပေးတယ်အဲနောက်တစ်ခုကတော့ sanction ဗောเนาะဒီ sanction ကဟုတ်လားဖြစ်ပေါ်လာတယ်ဗောဒီမှာပြည်ပရဲ့တော်အားမှုတွေလည်းအများကြီးပါပါတယ်ပြည်တွင်းလည်းပါပါတယ
်ဟိုဒီပြည်ပမှာပြည်တွင်းမှာမတရားဖန်ဆီးအကျဉ်းချခံရတဲ့တွေလုံမြောက်ရေးနဲ့ဒီလူတွေရဲ့ကုန်သိက္ခာတည်ရေးပါဝင်ပြည်ပကအော်ပေးကြတာရှိ
အော်ပေးတာတွေအများကြီးရှိပါတယ
်ဒါပေမဲ့ဒီနေရာမှာကျွန်တော်တို့သတိထားမိတဲ့အချက်ကလေးတစ်ခုကပါလဲဆိုတော့ပြည်တွင်းကိုပြန်သွားတယ်ပြည်ပကနိုင်ငံရေးပုံကိုတချို့ဗောနော်နိုင်ငံရေးပုံကိုတချို့ကိုလိုက်လိုက်လေလေကျိုးဆိုရေးမကျိုးဆိုရေးကိစ္စအရင်နဲ့ပတ်သက်ပြီးတော့သဘောထားကွဲတဲ့အနေထားမျိုးလေးတွေကျွန်တော်တို့မြင်ရပါတယ်။ဒါကပြည်တွင်းမှာရှိနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့ပြင်ပမှာရှိနေတဲ့သူတွေကိုနိုင်ငံရေးလှုပ်ဖော်ခိုင်ဘက်တွေရည်မှန်းချက်အတူတူတစ်ခုခုကိုဆောင်ရွက်ခဲ့သူတွေအနေနဲ့အတိမတ်မပြုဆိုတဲ့သဘောလား
။အဲ့ဒီလိုတော့ဒါတော့သူတို့မေးမှပဲသိဟောနော်တကယ်ရမ်းတော့ကျွန်တော်တို့အနေနဲ့ကတော့ဟိုဘာခေါ်လဲ speculation ပေါ့နော်ခန့်မှန်းရတာပေါ့နော်ခံမှန်းတာတော့အဆက်ဆက်နည်းနေလို့ပဲဖြစ်ပါမယ်။ဒါကတော့ကျွန်တော်တို့ခံမှန်းတာပေါ့နော်။တကယ်တော့တို့မေးကြည့်မှာပဲဒီမှာပဲ။ဒီပြည်တွင်းမှာရှိတဲ့အဖွဲ့နဲ့ပြည်ပမှာရှိတဲ့အဖွဲ့ဒီဆက်ဆက်မှုနားလည်မှုတိဆောက်ဖို့အားနည်းလို့ပဲဖြစ်ပါတော့
။သ ထူးခြားတဲ့အချက်ကလေးတစ်ခုလည်းကျွန်တော်သတိထားမိတာရှိပါတယ်။အထူးသဖြင့်ဒီဒေါအောင်ဆန်းစုကြည်ပေါ့နော်
။ဟုတ်ကဲ့
။ဒေါအောင်ဆန်းစုကြည်ဆိုလို့ရှိရင်လည်းဒီမကြသေးခင်ကပြပကဝင်ရောက်သွားခဲ့တဲ့ပြန်ဝင်ခွင့်ရတဲ့ဒီအတိုက်ခံနေရတာပေါ့နော်။ဒီအဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့ကျွန်တော်သိသလောက်တော့ထင်းထင်းရှားရှားတွေးဆခဲ့တယ်ဆိုတာမမြင်ရဘူးခင်ဗျ။အပြင်မှာတော့အားလုံးကဒေါအောင်ဆန်းစုကြည်ရဲ့လမ်းစဉ် NLD ရဲ့လမ်းညွှန်မှုကိုခံနေဆိုပြီးတော့ပြီးခဲ့တဲ့နှစ်20လုံးလုံးကျွန်တော်တို့ကြားခဲ့ရပါတယ်။ကြားခဲ့ရပြီးအခုနောက်ပိုင်းဒီလိုပြောင်းဝင်သွားတဲ့အခါကျတော့ဒီလိုတွေးဆမှုကြိုးစိုးမှုညှိနှိုင်းမှုဆိုတာမကြားအောင်ဆိုတော့ဘာရင်းမြန်းချုံရင်းနေလို့လဲခင်ဗျ။
အဲ့ဒါလည်းပဲဟိုတိုက်ရိုက်မေကိုပို့လို့တာပေါ့နော်။ကျွန်တော်ကတော့ဒီဘေးကနေထိုင်ပြီးတော့ကြည့်တဲ့အလိုနေနဲ့အမားလေးရှိရင်ရှိမှာပေါ့ရာ။နော်ကျွန်တော်ရဲ့မပင်းနေပြောရုံပဲရှိရပါတော့เนาะဆိုတော့ဒေါအောင်ဆန်းစုကြည်ကဒီထိတ်ဆုံးကနေသူလုံနေเนาะလုံနေတဲ့အခါမှာတိုင်းပြည်ရဲ့မျက်နှာတိုင်းပြည်ကောင်းဖို့ရေးရှေးရေးတူသူကဟောလာလုံနေတယ်ဒီအချိန်မှာအမားအယွင်းဆိုတာတော်တော်ကြောက်စရာကောင်းတယ်ဒါမှမဟုတ်အမားအယွင်းကိုဟိုနည်းနည်းရှောင်နေအစင်လည်းရှိမှာပေါ့เนาะတခါလေကြတော့လည်းပဲသူနဲ့တွေးတဲ့လူတွေကတစ်ချိန်ကเนาะရှင်းရှင်းပြောရင်เนาะပါဇက်ကတော့ဒေါအောင်ဆန်းစုကြည်လို့ပြောတာပဲလူတိုင်းပြောတာပဲဒါမှလို့ကျွန်တော် NLD ဒေါအောင်ဆန်းစုကြည်ကချမှတ်ခဲ့တဲ့လမ်းစဉ်ကိုကြောင်းမြန်သွားတဲ့လူတွေမှားတယ်လို့မပြောဘူးเนาะကြောင်းမြန်သွားတဲ့လူတွေဆိုတော့ကျွန်တော်တို့ကဟုတ်လားအမင်းကလည်းဒီ policy ပဲငါကဒီ policy တယောက်နဲ့တယောက်တော့မတူဘူးအဲ့တော့မင်းလည်းမင်း policy မင်းပြောငါလည်းငါ policy ပြောဆိုရှင်းတယ်မောဝဲနှစ်ယောက်တူတွဲထွက်တယ်ဘလို့ဖြစ်ကုန်ကြတယ်လဲဆိုတော့မေခွန်းเนี่ยလာအောင်ပဲเนาะအဲ့တော့ရှင်းရှင်းလင်းလင်းအဲဖြစ်စေခြင်းနဲ့အကြောင်းလည်းရှိမယ်အဲဂျာနဲ့အကြောင်းကတော့တခါတလေမှာเนาะသူကအကုန်လုံးနဲ့တွေ့လို့မလွယ်ရဲ့ကိစ္စတွေလည်းရှိမယ်အမျိုးမျိုးပေါ့เนาะအဲ့တော့ဟိုသူတရသူတို့အဖွဲ့တွေကလူတယောက်ပုံကိုတယောက်နဲ့တွေ့ရင်လည်းပြီးတာပါပဲတော့ဆုနဲ့တွေ့မှာတော့ဆုနဲ့တွေ့မှာရလို့မဟုတ်ပါ
ဘူးဒါကပြည်တွင်းမှာဖြစ်တဲ့အချက်ပေါ့နော်ဟိုပြည်ပကိုခီးထွက်တဲ့အချိန်လို့ဆိုလို့ရှိရင်လည်းအထူးသဖြင့်ကျွန်တော်တို့တွေ့ရတာကအော့စလိုအင်္ဂလန်ဒီခီးစင်တွေမှာဆိုလို့ရှိရင်လည်းဥစိတ်ဝင်းကိုတိုင်လည်းအဲ့ဒီကိုရောက်တာကျွန်တော်တို့ကြားသိရပါတယ်ဒါပေမဲ့ဥစိတ်ဝင်းနဲ့လည်းဒေါအောင်ဆန်းစုကြည်တို့လူသိရှင်ကြားတွေ့တယ်ဆိုတဲ့သတင်းတော့ကျွန်တော်တို့မတွေ့ရပါဘူးဒါကရောဘာအတွက်ကြောင့်လဲအထူးသဖြင့်ပြည်ပမှာရှိတဲ့ဒီအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့နဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့ထောက်ခံတယ်မထောက်ခံဘူးဆိုတာကိုသေချာမပြောခဲ့ပေမဲ့လည်းပြည်ပရောက်အမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဟာပြည်တွင်းက NLD ရဲ့လမ်းစဉ်ကိုထောက်ခံပြီးလှုပ်ဆောင်ခဲ့တဲ့အဖွဲ့အစည်းဆိုတာအားလုံးသိပါတယ်ဒါပေမဲ့ဒီလိုအဖွဲ့အစည်းပြည်ပရောက်အမျိုးသားညွန်ပေါင်းအစိုးရအဖွဲ့မှာရှိနေတဲ့ပါဝင်နေတဲ့အဖွဲ့အစည်းအနေနဲ့အ ਨੇ ကရောဘာကြောင့်မလို့လူသိရှင်ကြားတွေ့ဆုံမှုမရှိခဲ့တာလဲ
အဲ့ဒါကကျွန်တော်တို့လည်းလူသိရှင်ကြားမတွေ့ကြဘူးရပုံမှန်လည်းလည်းပြောရင်ပေါ့ဆိုကျွန်တော်တို့ကဒေါ်စုရဲ့အခက်ခဲတွေကိုကျွန်တော်တို့သိပါတယ်။နောက်သူကအလုပ်နေရတာတော်တော်ခက်တဲ့အလုပ်ကိုလုပ်နေပါတယ်။ဆိုတော့ဥပမာဆိုရင်နော်အမျိုးသားညွန်ပေါင်းအစိုးရကဦးသိန်းစိန်ကနောက်ဆက်တွဲပေါ့ဗျာ။နာဖာနဲ့ကထိတ်တိုက်ပါနော်ကျွန်တော်တို့တခါကြားဘူးလေ။NLD နဲ့တော့ပြောချင်းပြောမယ်တဲ့မျိုးသားညုံပေါင်းဆိုရနဲ့ဘယ်တော့မှမပြောဘူးဆိုရဟာမျိုးဆိုတော့ကျွန်တော်တို့ကနံပါတ်1ရန်သူလို့မြင်လာတယ်နော်ဟုတ်လားတစ္ဆာပေါက်လို့မြင်လာတယ်ထရီစင်ပေါ့ရာအမျိုးမျိုးပေါ့ဆိုတော့ဒီဟာကိုကျွန်တော်တို့ဒီအရေးကိုတော်စုပေါ်မှာမကြစေချင်ဘူးနော်ကျွန်တော်တို့လုပ်တဲ့အလုပ်ကဒါလုပ်ပေါ့နော်အဲဒါလည်းပါပါတယ်နောက်တော်စုဘက်ကတွေးခဲ့လို့ရှိရင်လည်းတစ်ဖက်ကတော့သူကဟိုအခုမှနိုင်ငံခြားထွက်တာနော်အခုမှထွက်တာနောက်ပြီးတော့ဟိုဟိုဦးသိန်းစိန်တို့လိုဟို embassy တွေပါလည်းရှိတာမဟုတ်ဘူးဆိုအမားတွေတော့ရှိမှာပေါ့နော်နောက်တစ်ခုကပါလဲဆိုတော့သူကတယောက်နဲ့တွေ့နောက်တယောက်နဲ့ဘာလို့မတွေ့သလဲဆိုတော့မေးခွန်းတွေကလည်းအများကြီးရှိမှာအဲ့ဒါတွေဖြေဖို့အချိန်လည်းရှိမှာမဟုတ်ဘူးနောက်ဘာကြောင့်လဲဆိုတော့ဒီအပြင်ဘက်မှာရောင်းနေတဲ့အတွင်းကဟိုတော်ဆုံးနဲ့ရင်းနှီးတဲ့လူတွေကလည်းအများကြီးအဲ့တော့တခါတွေတော့လည်းပဲလူမသိပဲနဲ့တွေ့တာပိုကောင်းသလိုပေါ့ဗျာကျွန်တော်ချင်းချင်းလင်းလင်းပြောရင
်ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကတော့အခုမကြသေးခင်ကပြည်ရင်းကိုဝင်သွားတဲ့ဒီ တစ်ချိန်ကပေါ့နော်အမျိုးသားညွန်ပေါင်းအစိုးရရဲ့အဖွဲ့ဝင်ဒေါက်တာတောင်းထွန်းဆိုလို့ရှိရင်ဆရာတို့ဒီဟိုလက်ခံထားတဲ့စုစည်းတချို့ကိုဒီတော်စုစုနွေးတို့ကိုမင်းကိုနိုင်တို့စီကိုတွားပြောလွှဲပြောင်းပေးရခဲ့တာကြားပါတယ်အလားတူပဲတခြားဒေါအောင်ဆန်းစုကြည်ကိုစားယူပေးထားတဲ့အဲစုစည်းတွေလည်းရှိနေပါသေးတယ်အဲ့ဒီစုစည်းတွေကိုဆရာတို့အနေနဲ့တွားရောက်ပြီးတော့လွှဲပြောင်းပေးရဖို့အစီအစဉ်နေပါတယ်ရောရှိသလားခင်ဗျာ
ပေးနိုင်ရင်တော့အကောင်းဆုံးပဲကျွန်တော်တို့တိတ်ချအကြိုက်အဲမထိန်သိမ်းခြင်းဘူးနော်အဲ့တော့တော့ဟိုကတော့ဒေါက်တာတောင်းထွန်းပေးတာတော့ကျွန်တော်တို့ကဝင်တော်ပါတယ်ဒီလူတော့တောက်တော်လဲပဲဒေါက်တာတောင်းထွန်းကကျွန်တော်တို့ပြောတင်တယ်ပြောတင်တယ်ကျွန်တော်တို့ဒါကြည့်သွားမယ်ကျွန်တော်ဒါတွေပေးမယ်ဘာကြောင့်လဲဆိုတော့ဒီပစ္စည်းကသူ့ကိုယ်ပိုင်ပစ္စည်းမဟုတ်ဘူးဗျာနော်အဖွဲ့အစည်းနဲ့တွားယူတာဆောက်အဖွဲ့အစည်းကိုပြောဖို့သူကအဖွဲ့အစည်းအပြင်ရောက်သွားတော်လဲပဲအဲ့ဒီအချိန်တုန်းကလှုပ်တဲ့အလုပ်ကအဖွဲ့အစည်းနဲ့တွားလှုပ်တဲ့အလုပ
်ဒါအဖွဲ့အစည်းကလွှဲလိုက်တာမဟုတ်ဘူး
လားမဟုတ်ပါဘူးလုံးဝမဟုတ်ပါဘူးတိတော့မတိဘူးပေါ့ဗျာနောက်ဆုံးတော့အဲ့တော့အဲ့ဒီတည်င်းကိုကြားတော့မှကျွန်တော်တို့သိရပါအ
ဲ့တော့နောက်ကြံရှိနေတဲ့စုရစိတ်တွေကိစ္စရအောင
်အဲ့ဒါတော့ဟောတချို့လေသူ့လက်ထဲမှာရှိရှိကျွန်တော်မသိဘူးကျွန်တော်တို့လက်ထဲမှာရှိတဲ့ဟာတော့ရှိတာပေါ့ဗျာကျွန်တော်ကိုယ်တိုင်သွားယူတယ်နောက်တချို့ဟာတွေတော့ရှိပါတယ်နော
်အဲ့တော့ဆရာအနေနဲ့အဲမကြခင်အနာဂတ်မှာတကယ်လို့များပေါ့နော်ဘာမှပြန်ခဲ့တယ်ဆိုလို့ရှိရင်ဩအဲလူတို့ရဲ့အဲတုံ့ပြန်မှုကဘယ်လိုရှိမှထင်တယ်
ကျွန်တော်ကတော့ဒီခုကနေပြောလို့တော့မလွယ်ဘူးပေါ့ဗျာเนาะဒါမှမဟုတ်ကျွန်တော်ကတော့ကျွန်တော်လိပ်ပြကျွန်တော်တန့်နေဗျာကောင်းတဲ့ဟာကျွန်တော်လှုပ်တာမှန်တဲ့ဟာလှုပ်တယ်မှန်တဲ့ထင်တဲ့ဟာလှုပ်တယ်เนาะကောင်းတဲ့ဟာလှုပ်တယ်เนาะလူတို့အတွက်ကျွန်တော်လှုပ်တယ်တိုင်းရင်းသားအကုန်လုံးအတွက်ကျွန်တော်လှုပ်တယ်တတ်နိုင်သလောက်လှုပ်တယ်ပေါ့ဗျာအဲ့ဒီကျွန်တော်ကတော့လိပ်ပြတတ်ပါတယ်နောက်ဆက်လှုပ်သွားမယ်ဆိုရင်လည်းအလိုပဲတိုင်းတိုင်းပင်ပင်နဲ့အဲလှုပ်သွားနိုင်နိုင်နေဟာလုံနိုင်ရင်တော့ကောင်းတော့ဗော
ဗျာဝါရှင်တန်ဒီစီမြို့တော်မှာရှိနေတဲ့အဝေးရောက်ပြည်တော်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရဝန်ကြီးချုပ်ဦးစိန်ဝင်းကိုတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ